မြစ်ဆုံမှာတိဆောက်မဲ့၁၈ခုနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာကတော့ဆယ်များတိဆောက်မယ်ဆိုတဲ့တည်နေရပဲဖြစ်ပါတယ်။ဒီနေရာနဲ့ပတ်သက်ပြီးစိုးရိမ်စရာတွေရှိနေတယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်။ဒီနေရာမှာမိသင့်လွန်ကြောက်တွေရှိသလိုအနေကျကြောက်တွေအသွင်ပြောင်းကြောက်တွေရှိနေပါတယ်။အထူးကားကကြောက်တွေမှာဘေးဒိုက်ဖိအားတွန်းအားတွေခံခဲ့ရပြီးတွန်းခေါက်နေတယ်လို့ပြောဆိုပါတယ်။အဲ့ဒီနေရာမှာဒီသာကြီးဘူမိဗေဒမြေပုံရေးဆွဲခဲ့သူဘူမိဗေဒပညာရှင်ဥညွန့်ထေပြောတာကတော့
ဂျိုလော်ဂျီကတော့အဲ့ဒီမှာတော့ဒီ Atomic Clock တွေပေါ့ဗျာ Atomic Clock တွေဆိုတော့ခဏတည်းအတိုင်းပေတို့တိုင်းဓာတ်နိုင်ပါညာပေါ့အဲ့ဒီ Clock တွေရှိတယ်အဲ့တော့မြင်းစုံနာလျှောက်မှာလဲဒီပြောတော့ Formation လို့ခေါ်တဲ့ Pillow Basalt တွေနော် Volcanogenic Sandstone တွေဓာတ်တွေရှိတယ်နော်နောက်ပြီးတော့မြင်းစုံရဲ့တဝိုက်မှာဒီ Upper Cretaceous Limestone တွေရှိတယ်အဲ့ဒီအရာဒုတိယနေ့ချင်းမှလည်းရှိတယ်အတူတူပဲဒါတွေကနော်ပြဿနာဖြစ်နိုင်တယ်ဆိုတော့တစ်ဖက်ကရောအဖာမက်ဖစ်တောင်တန်းရှိတယ်ဗျာကာလလည်းချိုင်းအဖာမက်ဖစ်ကတော့ဆာပိုင်တင်းနေပါတယ်ကမခိုင်ဘူးတွေကဒေသမခိုင်ဘူးဒီမြေကြီးနာနေကိုတန်ဖဲမိုင်း20ကျော်နဲ့ဆက်လိုက်သွားတဲ့လမ်းမှာဒီအင်ခိုင်မွန်တောင်တန်းရှိတယ်သူအဲ့ဒီအခြေနဲ့ဆက်မှာဟုတ်ဗျာအခြေဘက်ကတော့ကျွန်တော်အောက်ခရော့တွေကတော့ဆန်းတုံးမတ်တုံးနေပဲနော်ရန်ကားအေးစီပဲအဲ့ဒါတွေရှိတယ်မြေဆုံတာ track ကတကယ် type 40နေပဲမိသားတွေကတော့တိတ်ခိုင်ခိုင်မာမာမိသားတွေတော့မဟုတ်ဘူးကွာ
ခုလိုနေရာမျိုးမှာဒုတဲ့အလွန်ကြီးမားတဲ့အဆောက်အဦးကြီးဆောက်လုပ်ဖို့ရမှာအသေးစိတ်လည်လာမှုတွေကိုအချိန်ယူပြီးလုပ်ဖို့လိုတယ်လို့ဆိုပါတယ်လွန်တွင်းများပါတူပြီးလည်လာမှာဖြစ်ပါတယ်ဥပမာအနေနဲ့1980ကျော်အချိန်ကရွာငန်နဲ့သဲရောဝန်တွင်မြို့တွင်တွေအတွင်းတောင်ကိုရီးယားနိုင်ငံကဆောက်လုပ်ခဲ့တဲ့ကင်းနားဆယ်ဆောက်လုပ်ရေးမှာဆယ်မြောင်းဦးစီးဌာနအနေနဲ့ဂျာမနီဂျပန်စတဲ့နိုင်ငံကကျွမ်းကျင်သူတွေနဲ့1980ခုနှစ်များအချိန်ကနေ1980လောက်အထိလေ့လာမှုတွေလုပ်ပြီးမှဆယ်ဒီဇိုင်းကိုထုတ်ပြီးတိဆောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြစ်ဆုံမှာဆယ်ခုနှစ်ခုဆောက်လုပ်မဲ့လုပ်ငန်းတွေကိုလုပ်ကင်ရမှာတော့တရုတ်ကုမ္ပဏီဘက်ကအရင်စလိုနိုင်လွန်းတယ်လို့ပြောဆိုမှုတွေရှိပါတယ်။ကျက်စစ်ဝန်ကြီးဌာနအငြင်းစားဥဆောင်ညွှန်ကြားမှုဦးကြည်သာအစိုးအရဆယ်ဆောက်လုပ်ရေးလုပ်ငန်းတွေကိုထောက်ခံပေမဲ့တရုတ်ပညာရှင်တွေဆယ်နေရာရွေးချယ်တာကိုတော့ဘဝင်မကြခဲ့ပါဘူးလို့ပြောပါတယ်
။ဟိုချွေးညက်လေးတွေရှိတယ်။နံပါတ်1ကဂျမ်ဆိုက်ယူတဲ့နေရာကျွန်တော်မှားတယ်လို့ကျွန်တော်တို့ကမြင်နေပေါ့တော့ကျွန်တော်တို့အရင်ကဌာနမှာရှိတော့လဲကျွန်တော်ဆွေးနွေးဘူးတယ်။ဒီမိခနဲ့မလိခမှာမိခဘက်မှာခုနှစ်ခုမလိခဘက်မှာတစ်ခုဆိုပြီးတော့ site တွေဟို serial light လောက်လာတယ်ပေါ့နော်
။ဟုတ်ကဲ့
။အဲ့လိုလောက်လာပြီးတော့အောက်ကဒီအဲ့နေရာကြီးကပိတ်ပြီးသူလုံးလိုက်တဲ့ကြောင့်အပေါ်ကဇုံငန်းတွေကိုလည်းပြပြောတော့ခါဖြစ်နေတယ်။ဒါကနံပါတ်နဲ့ capacity ကြီးတာကမေဂါဝတ်6000သူလုတ်ခဲ့ကွာသူအမှားပဲ။သူကပထမဂျပန်နီစင်ဒီဇိုင်းလုပ်လို့ဂျန်နက်ဘူးဒီဇိုင်းမေဂါဝတ်3,000-3,500ဒီကူကမပူရ။နော
်ဟုတ်ကဲ့
။အဲ့တော့သူက6000ဟာရီယာရောက်တင် site ကြီးကိုပြင်ပလိုက်တယ်အဲ့ရှိရင်ချက်တွေရှိတယ်ကျွန်တော်တက်ကနီကယ်4ဒီ
ဘုကနဥကြည်သာပြောပြသွားတာပါဘူမိဗေဒပညာရှင်ဥညွန့်ထေကတော့ဒီနေရာမှာစနစ်တကျလေ့လာမှုတွေလုပ်ပြီးအခိုင်အမာတိဆောက်ရေးလုပ်ငန်းတွေလုပ်နိုင်တဲ့ဤပညာတွေဒီကနေ့ခေတ်မှာရှိနေတာမှန်ပေမဲ့သူစိုးရိမ်နေတာတခုတော့ရှိတယ်လို့ပြောပြပါတယ
်ဒီဒမ်ဆောက်လိုက်လို့ရှိရင်ခင်အောက်ပိုင်းမှာကျွန်တော်တိတော့ကတော့ဒုက္ခရောက်တော့မှာပဲဘာလို့ဆိုကျွန်တော်မဲခေါင်မြေထဲကျွန်တော်သွားဦးတယ်ကျော်လိုက်လို့ဝင်တယ်အဲ့ဒီမှာလေအထက်ပိုင်းကသူတို့ကဒင်းဆောက်လိုက်တာပေါ့ဗျာသူတို့ထဲမှာဆောက်လိုက်တဲ့အခါကျတော့ golden twin ကနေတရုတ်မော်တော်ကိုကျွန်တော်ဖက်ဖက်သွားတာတွေ့တယ်အဲ့ဒီမော်တော်ကြီးကရက်ထားတယ်ဘာလို့ရက်ထားလဲဆိုတော့ရေကိုစောင့်လာတယ်ဒီကဖုန်းဆက်လိုက်မှသူတို့က contact လုပ်လိုက်မှရေကားဖွင့်ပြလိုက်မှဆက်တက်လို့ရတယ်နော်အေးကျွန်တော်တို့စီမှာခင်အဲ့လိုတခါရေ level မမီလို့တို့ဘာညာအခုတော့နေရာဒီမှာခက်တယ်လေ
ဥညွန့်သေးပြောပြသွားတာပါဒါပေမဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီကတော့နောက်တစ်ချိန်မှာ ARM မြကြီးသည်အမှုတရားလှပလာမယ်လို့ကြွေးကြော်ထားတဲ့စာကိုကြွေရည်သုတ်စာပြည့်နဲ့ထုတ်ဝေတဲ့သူတို့ရဲ့ကြော်ညာစာအုပ်မှာရေးသားထားပါတယ်။မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထဲမှာဒေသတွင်းဖြစ်ပျက်နေတဲ့ဖြစ်စဉ်အခြေအနေအများအကြောင်းကိုလည်းစောင့်ကြည့်လေ့လာဖို့အရေးကြီးတယ်လို့ထောက်ပြသူတွေရှိပါတယ်။မိခမလိခမျက်နှာသွေးဟာနှစ်ပေါင်း20မှာတစ်ချိန်လောက်ထူးထူးကဲကဲရေးကြည့်တတ်ပါတယ်။ဒီအကြောင်းတွေကိုမြကြီးနားချာနယ်မှာစောင်းမားရေးခဲ့တဲ့စခုံဦးမပြောပြတာက
တပြိုင်တည်းမူကြီးရေကြီးရွာတဲ့နှစ်မှာမေခနဲ့မလိခမျက်နှာတွေစလုံးတပြိုင်တည်းရေကြီးတတ်တယ်အဲ့လိုဖြစ်တဲ့အခါမှာ ยีกาตาเยมทิ้งไหนไปเนี่ยยีมทิ้งไหนตัวลุชารอมาลุชารอมาพักชารอมาไอ้ทำยูใจอันเดรชิดเอลู
ช่วยจงยาอากูปงซันยีจีเกย์ยีมีจีน่ามีมายีรวยเองเขาโมลอกที่มีแต่ลาเรชิดเอลูจงเก็บบุตรรวยกับเบียวบาร์เอกูรู้สู้ยินซิงเนี่ยเบียวสู้มูรวยกูเลยเชื่อไม่ใช่เลยเบียวสู้มูรวยเพี้ยเนี่ยนั่งงานเยียทุนเนี่ยมูรวยพี่เดลูเบียวสู้ร้ายสิบาร์เอยามาบีดูเรยีส่งสิมังเงินบ่มาตอนนี้เรื่องปูมูจีทวานเนี่ยจีฮะบาดเจ็บมาเลยที่แกก็รู้ปนเล่นยันดามูไม่ใช่เลยเจ้ากูรู้ตอนนี้เรื่องปูบีจีทวานสิร้ายลูต้องทำมือเรื่อยสิบาร์เอติดบ้านเป็นยาเช่นดูเล็บเพี้ยสายเสียดูเล็บเพี้ยดาวเดอร์เขมงยูเบียวร่าการ้
อบาดเจ็บเลยสิจันรู้ที่สาจูกับที่ดูเรื่องมาช้าเปล่าที่ดูเรื่องฉันรำมาป่าวในลูกเดชสาจูเล็บเพี้ยที่มาลูกเดชหาเอาวดีกับจันรู้ยังอ๋อมีเงินอยู่ไปจะรู้เอวดีกองอยู่เพื่ออะไรเนี่ยที่เอาไปว่าเขาชอบไปเล่าที่บ้านเพื่อนหลานไม่สุดอ่ะจะรู้มาพิจารณาเลยถ้าเราเดี๋ยวจะพิจารณาอะไรจะรู้พิจารณาสุดอ่ะจะรู้ตั้งใจอ่ะนึกว่าเสียเนี่ยไปแต่ดีฮะนอกจากเลยปูแล้วเสียเสียเลยไม่ใช่ดอกตาลีกูจะรู้ว่าเที่ยวกูไปเรื่อยไม่สุดจะรู้อันนี้นั่นน่ะเลยรู้พิจารณาอยู่ซะจ้ะรู้แต่เราการว่าจะรู้เรื่องยานเลย
ดอกเตอร์คิมองยูพิจารณาตัวละဒီကေကဆယ်ရီရေကာရာတွေတိဆောက်ချင်းလျှက်စစ်တာထုတ်ခြင်းဆိုတာဟာနိုင်ငံကောင်းကျိုးအတွက်အဓိကဥတည်ကြတာဖြစ်ပါတယ်။ဆယ်မြောင်းတာသမန်ဆိုတာနိုင်ငံတစ်ခုအတွက်လူအချက်ဆိုတာကိုလည်းပညာရှင်တွေသိရှိသလိုနိုင်ငံကောင်းဆောင်တွေကလည်းနားလည်ကြပါတယ်။ဒါပေမဲ့အခုချိန်ခါမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတဲ့ခေါင်းစဉ်အောက်မှာတချို့လဲစွန့်ရောက်သူတွေရှိနေတယ်လို့သုံးသပ်မှုတွေရှိပါတယ်။အချို့ကလည်းနိုင်ငံရေးအကျိုးမြတ်အတွက်ကန့်ကွက်လှုံ့ဆော်မှုတွေရှိနေတယ်လို့ပြောဆိုနေကြပါတယ်။ဒီအခြေအနေမှာတိုင်းပြည်မှာသဘာဝပတ်ဝန်းကျင်ပြည့်ညွှန်းမှုမရှိအောင်တတ်တူမတူရေနံမထုတ်လျှက်စစ်တာရယူခြင်းမရှိတော့ဘဲနေတော့မှာလားဆိုတာအကြီးမားဆုံးမေးခွန်းဖြစ်နေပါတယ်။တကယ်တော့မြန်မာနိုင်ငံလိုဆင်းရဲပြီးပွင့်လင်းစွာနိုင်ငံအတွက်စိန်ခေါ်မှုကတော့ဝိသမလောဘသားတွေထင်တိုင်းကျဲနေတာကိုတားဆီးနိုင်ဖို့ပဲဖြစ်ပါတယ်။ဒီအတွက်ကခိုင်မာတဲ့ဥပဒေတွေထုတ်ပြီးတရားဥပဒေစိုးမိုးရေးကိုအူဆုံးပထမဆောင်ရွက်ရမှာဖြစ်ပါတယ်ဒီနေရာမှာတတ်တူပဲတူတူရေနံနဲ့သဘာဝတန်းငွေပဲထုတ်ထုတ်ကြောက်မြက်ရနာတွေပဲရယူရယူသဘာဝပတ်ဝန်းကျင်ပြည့်ညွှန်းမှုအပါဝင်ဘက်ဆောင်တောင်းဆောင်ကအကျိုးအပြစ်တွေကိုအသေးချာလေ့လာဖို့လိုအပ်နေတာဖြစ်တယ်လို့တိုင်းပြည်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေများထုတ်ပြန်ပြီးပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေမပြတ်မကွက်လိုက်နာဖို့ဆောင်ရွက်ရမှာဖြစ်ပါတယ်တစ်ဖက်ကလည်းဒေသခံပြည်သူတွေရဲ့သဘောဆန္ဒကိုလျှို့မရှိဖို့ပွင့်လင်းမြင်သာစွာဆောင်ရွက်ဖို့စတာတွေလည်းလိုအပ်နေတာဖြစ်ပါတယ်ခင်ဗျာ